ဟိုကျွန်တော်တို့ဥက္ကဋ္ဌအတွက်တည်းမကပါဘူးအားလုံးပြည်သူတွေအတွက်မကောင်းတဲ့လက္ခဏာလိုပဲမြင်တယ
်အရှင်ဆိုးရလက်ထက်ကဟိုတယ်နဲ့ခီးသွားလာရေးအကစားဝင်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့ဝင်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြစ်တဲ့ဦးဖြိုးကိုကိုတင်ဆန်းဟာနိုင်ငံကုံဆောင်ပေးခဲ့တဲ့လက်ဖြောင့်များပြစ်သမားတွေဖြစ်တဲ့သူ့ရဲ့ဝန်ထမ်း၂ယောက်နဲ့အတူအော်တိုဘာလ15ရက်နေ့ကမြမမျိုးသားလေချောင်းလိုက်ညာပိုင်းခီးစဉ်နဲ့နေပြည်တော်ကနေရန်ကုန်မြို့ကိုသွားဖို့နေပြည်တော်လေစိတ်ကိုရောက်ရှိခဲ့တာပါလေစိတ်မှာလုံခြုံရေးအရာပုံမှန်စစ်ဆေးနေကြတိုင်းသူတို့ရဲ့ခီးဆောင်အိတ်တွေကိုစစ်ဆေးရာကနေတနတ်တွေကြည်စံတွေမူရစေဝါနဲ့ဆက်သွယ်ရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်နိုင်ငံကောင်ဆောင်တွေဝင်ထွက်သွားလာနေရနေပြည်တော်နဲ့ရန်ကုန်လိုနေရာမျိုးမှာလက်နက်တွေအခုလိုအများအပြားစစ်ဆေးတွေ့ရှိတာလက်နက်တွေစမီရနေက NCA နှစ်နှစ်ပြည့်ခန်းနာနဲ့တိုက်ဆိုင်နေရရောကြောင့်နိုင်ငံရဲ့ကောင်ဆောင်ထောင်ဆန်းစုကြည်ရဲ့လုံခြုံရေးကိုရောအများပြည်သူရဲ့လုံခြုံရေးကိုပါစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်ဒါနဲ့ပတ်သက်ပြီးတရားလွှတ်တော်ရှင်တွေဦးသိန်းတန်းဦးကအခုလိုပြောပါတယ်
အဲ့ဒီကိစ္စဖြစ်တဲ့အချိန်မှာနေပြည်တော်မှာဒီ NCA နှစ်ပတ်လည်ပေါ့နှစ်နှစ်အမြင့်အခမ်းအနားကိုဒေါအောင်ဆန်းစုကြည်နဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်နေတဲ့ကျွန်တော်တို့နိုင်ငံတော်ထိပ်ပိုင်းဒီတပ်မတော်ရာရှိကြီးတွေပါတာပေါ့ဗျာဒီလိုလုပ်နေတဲ့အချိန်မှာဒါကြီးမိတာဟာတန်မှန်ကြုံရတိုက်ဆိုင်တာလားစဉ်းစားကြအများကြီးအဲ့တော့တိုင်းပြည်မှာဖြစ်ရင်လက်နက်တွေမူရစေးတွေဟာဥတွေနဲ့လက်လန်းမမီပဲနဲ့နေရာအနှက်ရောက်နေပြီဆိုတာတော့ကျွန်တော်တို့ပြောလို့ရ
အခုလိုဝင်းကြီးဟောင်းရဲ့သားဖြစ်သူကလေစိတ်လိုလုံခြုံရေးအလေးထားစစ်တဲ့နေရာမျိုးမှာတောင်လက်နက်ထည့်လာပြီးစစ်ဆေးခံရတာဟာအရင်ကတည်းကလက်နက်တွေနဲ့သွာလာနေကြဖြစ်ပြီးအခုလိုလက်နက်တဲလာတာဟာသူ့အတွက်ပြဿနာမဖြစ်နိုင်ဘူးလို့ယူဆထားပြီးလုပ်တာဖြစ်နိုင်လို့လုံခြုံရေးပိုင်းအားနည်းချက်တွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံရေးဆောင်မရှင်ကိုတီဟသွေးကပြောပါတယ်
သူကဒီလက်နက်တွေကိုတဲသွားတာသူ့အတွက်ကပြဿနာမဖြစ်တော့ဘူးလို့ထင်တာပုံရတာပေါ့ဒါသူ့ရဲ့အနေအထားကိုကြည့်ရတာသူဒီဓာမျိုးတွေကိုသွားနေကြတဲနေကြဟလာတခုခုဆိုလို့ရှိလို့လေရှင်းနိုင်တယ်လို့သူ့မှာခံစားနေပုံရတယ်သူ့သူ့ရဲ့အနေပုံထိုင်ပုံအနေအထားကိုကြည့်ရတာပေါ့နော်အဲ့အနေအထားကြည့်ပြီးတော့ကျွန်တော်တို့ကဟိုတာဝန်ရှိတဲ့သူတွေရောအစိုးရကိုယ်နိုင်ရောပေါ့နော်သုံးသပ်မှာဖြစ်လို့ဒီလူတွေကဒီလောက်ထိဟလာဒီလက်နက်တဲတဲ့အခါမှာဘာလို့ဒီပြေကြနေတယ်လေဟလာပြဿနာမတက်နိုင်ဘူးအရေးယူမခံနဲ့ခံရနိုင်ဘူးလို့ဘာဖြစ်လို့စိတ်ချလက်ချရှိနေလဲဆိုရဲကိစ္စပေါ်ထောက်ရမယ
်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအပြည့်အဝတာဝန်ယူထားပါတယ်စိုးရင်စရာမရှိပါဘူးလို့ပြည်ထရေးကရဲမှူးကြီးဇော်ခင်အောင်ကခရီးပေးပြောကြားထားတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့အခုလိုပြောပါတယ
်သူတို့ပြောတဲ့အတိုင်းပဲတာဝန်ယူပါကျွန်တော်တို့ကအဲ့ဒီတာဝန်ယူမယ်ဆိုတာကိုကြိုးစားပါတယ်နော်ဒါမျိုးစိတ်ချရတာဆိုကျွန်တော်စိတ်တော့မချဘူး။ဘာဖြစ်လို့စိတ်မချလဲဆိုတော့အခုအဖြစ်အပျက်ကြီးကစိတ်ချစရာမရှိဘူး။အဲ့ဒါကြောင့်ပို့ပြီးတော့စိုးရိမ်စရာကောင်းတယ်။ဟောကျွန်တော်တို့ဥက္ကဋ္ဌအတွက်တည်းမကပါဘူး။အားလုံးပြည်သူတွေအတွက်မကောင်းတဲ့လက္ခဏာလိုပဲမြင်တယ်
။ဒါအပြင်လက်နက်တချို့နဲ့ဥဖြိုးကိုကိုတင်ဆန်းကိုစပြီးစစ်ဆေးတွေ့ရှိရနေမှာပဲ။နေပြည်တော်ရဲတပ်ဖွဲ့ကရဲမှူးကြီးစော်ခင်အောင်ကဥဖြိုးကိုကိုတင်ဆန်းလက်နက်ကင်ဆောင်တာဟာကိုကိုကိုကာဝယ်ဖို့ဖြစ်နိုင်တယ်လို့လက်နက်ဖမ်းဆီးရမိရာနဲ့ပတ်သက်ပြီးမီဒီယာတချို့ကိုဖြေကြားခဲ့ပါသေးတယ်။ဒီလိုဖြေကြားချက်ပေါ်မှာလဲဝေဖန်မှုတချို့ရှိခဲ့ပြီးမြန်မာနိုင်ငံမှာအရက်သားတယောက်ဟာကိုကိုကိုကာဝယ်ဖို့အတွက်တရားဝင်လက်နက်ကင်ဆောင်ခွင့်ရှိနေပြီလားဆိုတဲ့မေးခွန်းမေးမြန်းစရာဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကအခုလိုပြောပါတယ
်။လက်နက်ကင်ဆောင်ခွင့်ကဟိုတုန်းကတော့ license နဲ့ပေးရရှိတယ်။ဒါပေမဲ့1988နောက်ပိုင်းကစပြီးတော့အရက်သားတွေလက်ကင်ဆောင်မပေးတော့ပါဘူး။တော့အကုန်လုံးသိမ်းပြလိုက်တာ။သိမ်းပြီးတော့ကျွန်တော်သိတဲ့တော့မရှိဘူး
။ဦးဖြိုးကိုကိုတင်ဆန်းစီကနေရဲတပ်ဖွဲ့ရဲ့ရှာဖွေမှုတွေအတွင်းမှာအမျိုးသားလုံခြုံရေးအေဂျင်စီ National Security Agency ဆိုတဲ့ဒစိပ်ပါလမ်းမောင်းဒစိပ်အင်ဂျီတစ်ကားတွေနဲ့မော်တော်ကားတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ပါသေးတယ်။ဒါအပြင်ဦးဖြိုးကိုကိုတင်ဆန်းစီကလက်နက်တွေဖမ်းဆီးရမိခဲ့တော့ကသူနဲ့အတူလေစိပ်မှာပါလာတဲ့ဝန်ထမ်း၂ယောက်ရဲ့ဝတ်စုံဟာလည်းနိုင်ငံခေါင်းဆောင်တွေရဲ့အနီးကပ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဝတ်စုံနဲ့ဆင်တူနေတာကိုတွေ့ရပါတယ်။2000ပြည့်နှစ်ဝင်းကျင်ကလည်းမြမဆိုရှယ်လေးလန်းစင်ပါတီခေါင်းဆောင်ဦးနေဝင်းရဲ့မြေ၃ယောက်ကဆက်သွယ်ရေးပစ္စည်းတွေ၊ယူနီဖောင်းတွေ၊ကိုပိုင်အမှတ်တံဆိပ်တွေ၊လက်နက်တွေနဲ့ကိုပိုင်အဖွဲ့အစည်းဖွဲ့စည်းခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါတယ်။ပြည်ထရေးတူဝင်ကြီးဗိုလ်ချုပ်အောင်ဆိုးကတော့ကွင်းဆက်တရားခံတွေကိုဖော်ထုတ်ပြီးအရေးယူဆောင်ရွက်သွားမယ်လို့မီဒီယာတွေကိုပြောထားပါတယ်။တရားမဝင်လိုင်စင်မဲ့လက်နက်ကင်ဆောင်မှုတွေနဲ့ပတ်သက်ပြီး1888ခုနှစ်လက်နက်များအုပ်ဥပဒေပုံမှန်19နဲ့1952ခုနှစ်လက်နက်များယာယီပြင်ဆင်ချက်အုပ်ဥပဒေပုံမှန်19ကကြီးတို့အရာအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ထက်မနည်း9နှစ်ထက်မပိုသောထောင်ဒဏ်ချမှတ်နိုင်ကြောင်းပြဋ္ဌာန်းထားပါတယ်။ဦးဖြိုးကိုကိုတင်ဆက်မှုနဲ့ပတ်သက်ပြီးသူဟာဘသူသားမို့ဘလောက်ချမ်းသာလို့ဘသူနဲ့အမျိုးတော်လို့ဆိုတာမျိုး ကြောင့်အမှုလျှော့ပေါ့သွားတာမျိုးမဟုတ်ဘဲဥပဒေဟာလူတိုင်းအပေါ်တပြင်းညီတက်ရောက်ပြီးမှန်မှန်ကန်ကန်ဖော်ထုတ်ရေးယူနိုင်မှုပြည်သူတွေကစိတ်ဝင်စားစောင့်ကြည့်နေကြပါရဲ့ရှင်။